လာပါခင်ဗျာအင်ကာနီညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကျူးစွာပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့နေဆက်ဒေသတချို့မှာဖြစ်နေတဲ့ဒီပြည်တွင်းစစ်တီးရဲ့ဂီးရဲ့တိုင်းသာဒုက္ခသည်တွေရဲ့အခြေအနေပါအခုဆိုလို့ရှိရင်ကချင်စစ်တကြောပြန်ဖြစ်နေတာရှင်းနေပြည့်ချိန်မှာပဲရခိုင်မှာလည်းတိုက်ပွဲတွေကပြင်းထန်နေတယ်လို့ချင်းနဲ့ရှမ်းမြောက်မှာလည်းစီးပိခါတွေကတင်းမာနေဆဲရှိပါတယ်အခုလိုမျိုးတိုင်းသားဒေသတွေကတိုက်ပွဲတွေကြောင့်ဒေသခံတိုင်းရင်းသားတွေနဲ့အပြစ်မဲ့ပြည်သူတွေထိခိုက်သေးဆုံးကြရတယ်လို့စစ်ဘေးလွတ်ရာကိုအသက်လူထွက်ပြေးနေကြရလို့ပညာရေးကျန်းမာရေးလူနေမှုဘဝတွေအားလုံးထိခိုက်ဆုံးရှုံးနေတာကဲမှုတွေရှိနေပါတယ်ဒီပေါ်မှာဒုက္ခသည်တွေရဲ့အခြေအနေဒီပြဿနာကိုဘယ်လိုဖြေရှင်းနိုင်မလဲစားတဲ့သဘောထားအမြင်တွေကိုကျွန်တော်တို့အခုဒီညဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ကချင်ဒုက္ခသည်အရေးကိစ္စတွေကိုဆောင်ရွက်ပေးနေတဲ့ကချင် Humanitarian Consent Committee ကဒီတိခါတော်ရာဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ဖြစ်ပါတယ်ခင်ဗျနောက်တူကတော့ရခိုင်မျိုးသားကွန်ရက်ကပါရခိုင်ဒုက္ခသည်ရေးတွေဆောင်ရွက်ပေးနေတာပါသူကတော့ဥတင်ထူအောင်ဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျကျွန်တော်အရင်ဆုံးဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာကလမ်ဆမ်ဆောင်ကြားပါလားခင်ဗျဟုတ်ကဲ့ကျွန်တော်အရင်ဆုံးသိချင်တာကအခုဆိုရင်ကချင်ဒုက္ခသည်တွေရဲ့စုစုပေါင်းရေအတွက်ပေါ့နော်တသိန်းဝင်းကျင်လောက်ရှိနေပြီလို့ကြားရပါတယ်သူတို့ရဲ့အနေအထားတကယ်ပြောရင်ကချင်စစ်ကပြန်ဖြစ်နေရ၈နှစ်လောက်ရှိနေပြီအဲ့တော့သူတို့နေရပြန်နိုင်မယ့်အနေအထားသူတို့ရဲ့မူရင်းရွာတွေရဲ့အနေအထားသူတို့ရဲ့အနေအထားကျွန်တော်တို့ရေဘူးရလေးတူတူလေးပြောပြပါလားခင်ဗျအရေးဆုံ
းဟုတ်ကဲ့ကျွန်တော်တို့အခု၈နှစ်ကာလမှာကျွန်တော်တို့ဒီ2019ကနေစပြီးမှကျွန်တော်တို့ရဲ့ဒီနေရပြန်ရေးကိုကျွန်တော်ပို့ပြီးမှကျွန်တော်တို့ဒီဆိုင်မှမှလှုပ်ဆောင်ခဲ့ပါတယ်အဲ့ဒါလှုပ်ဆောင်ရလုံဆောင်ရတဲ့အကြီးကချက်ကတော့ကျွန်တော်တို့ဒီ KIO ဥက္ကဋ္ဌရဲ့ဒီနေရပြန်ရေးကိုဦးစားပေးဆောင်ရွက်တဲ့အစီအစဉ်ရယ်နောက်ပြီးမှကျွန်တော်တို့ဒီနေဆက်ဒီနိုင်ငံဒီတရုတ်နိုင်ငံရဲ့ PR တွေများလာတာရယ်နောက်ပြီးကျွန်တော်တို့ဒီအစိုးရဘက်ကလည်းဟိုဒီပို့ပြီးမှ PR များလာတာရယ်နိုင်ငံတကာရဲ့ PR တွေကလည်းများလာတာရယ်ကြောင့်ကျွန်တော်တို့လွန်ခဲ့တဲ့ရှစ်ခွန်တနစ်လောက်မှာနေရပြန်ရေးကိုကျွန်တော်တို့စဉ်းစားပေမဲ့လက်တွေ့အကောင်အထည်ပေါ်ဖို့ဒီခက်ခဲနေတဲ့အချိန်မှာအခုဒီနေ့မှာကျွန်တော်တို့ဒီလိုဒီကရက်တွေကြောင့်ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေရပြန်ရေးကိုဟိုကျွန်တော်တို့ဒီဆိုင်မှမှ focus ထားပြီးလုပ်ဆောင်ခဲ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီလုပ်ဆောင်မယ်ဘူးကတော့ကျွန်တော်ဒီကချင်းဒီ IDB မှာအလုံးဟာကျွန်တော်ဒီဘာသာရေးကိုအခြေခံတဲ့ဒီလူတွေဖြစ်ကြပါလေဒါကြောင့်မို့ကျွန်တော်တို့ဒီဘာသာရေးကောင်ဆယ်တွေအားလုံးပါဝင်တဲ့ KCC Kitchen Humanitarian Concern Committee ကိုကျွန်တော်လွန်ခဲ့တဲ့နှစ်လောက်ကဖွင့်ထားပေမဲ့လည်းဒီနှစ်ပဲကျွန်တော်အကောင့်ထဲပေါ်ဆောင်ရွက်နေပါတယ်ဆိုတော့ဒီ KCC အနေနဲ့ကျွန်တော်လက်ရှိကတော့ကျွန်တော်တို့ KAO နဲ့ NJ ပြီးရင်ကျွန်တော် NRPC နဲ့အလွတ်တဘောတစ်ကြိမ် KAO တစ်ကြိမ်ကျွန်တော်ဒီလို၄ကြိမ်နှစ်ဦးနှစ်ဖက်နဲ့ဆွေးနွေးတိုင်ပြီးဒီမှာကျွန်တော်တို့အခုနေရပြန်ကြီးကိုကျွန်တော်ဆက်တည်နေပါတယ်ဆိုတော့ကျွန်တော်အခုအားလုံးသဘောတူညီချက်အရနိုင်ငံတော်တမဒါကလည်းဖွဲ့စည်းပြလိုက်တဲ့အစိုးရဘက်ကဒီ working committee နဲ့ကျွန်တော်တို့လုပ်ခဲ့တဲ့ဒီ application လေးပါကျွန်တော်တစ်ခေါက်ဒီမြစ်ချနာကျွန်တော်ပြင်ပြနေအစိုးရဒီရုံးမှာကျွန်တော်တို့ဒီ working committee ဆွေးနွေးခဲ့ပြီးပါပြီဆိုတော့ကျွန်တော်တို့အနေနဲ့ဒီလိုနှစ်ဖက်ဒီအစိုးရဒီလက်နက်ကအဖွဲ့စည်းတွေရဲ့ဒီတဘောတူညီမျိုးအောက်မှာကျွန်တော်ဒီနေ့ပြန်ရေးကိုကျွန်တော်တို့ဒီစင်ပြည့်စင်ကျွန်တော်လှုပ်ဆောင်တော့ဖို့ဖြစ်ပါတယ်အားလုံးကတော့ကျွန်တော်တို့ကတော့ဒီနိုင်ငံတကာဒီ IDP return principle မှာကျွန်တော်တို့ကဟိုအခြေခံသွားပြီးမှလှုပ်ဆောင်မှာဖြစ်ပါတယ်ဆိုတော့ကိုပြောပြပါတယ်
ဟုတ်ကဲ့ကျွန်တော်အဲ့မှာမေးချင်တာကခုနနေ့ပြန်ရေးစလုပ်နေပြီဆိုတော့အခု၈နှစ်လောက်နေရက်နဲ့ခွဲသွားပြီးတော့နေနေကြတဲ့ဒုက္ခတွေသူတို့နေရက်ပြန်ရေးကိစ္စမှာတကယ်တမ်း challenge တွေပေါ့နော်အများကြီးကြုံရမှာပါဘာလို့ဒီနေရာမှာပြန်အသားကျဖို့ဒီသူတို့ရဲ့ဒီပုံမှန်လုပ်ငန်းတွေပြန်လည်ပတ်နိုင်ဖို့ပြောမစလို့ရှင်အဲ့ဒါတွေကရောအစစ်သဖြစ်နေပြီလား
ဟုတ်တယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ကဒီလိုနေရက်ပြန်ရေးမှာ၈နှစ်ကာလကျွန်တော်တို့ဒီ old တူမိမိရဲ့ data ကိုစုံခွာတော်တဲ့လူတွေရဲ့နေရက်ပြန်ရေးမှာကျွန်တော်ဒီ international ရဲ့အထောက်ကူမပါဘဲနဲ့ကျွန်တော်ဘယ်လိုမှမဖြစ်နိုင်ပါဘူး။ဒါကြောင့်မို့ကျွန်တော်နေရပြန်ရေးမှာနိုင်ငံတကာရဲ့ဒီ IDB return ဒီ principle ကိုကျွန်တော်အဓိကကျွန်တော်ဒီအခြေခံပြီးကျွန်တော်လုပ်ဆောင်တော့မှာဖြစ်ပါတယ်။ international ဒီ community NGO ကလည်း return မှာသူတို့ရဲ့ principle တိုင်းဒီလုံခြုံစွာပြန်နိုင်ရေးတို့ဒီ volunteer return တို့နောက်ပြီးမှဒီ mining ကိစ္စတို့ ငေါ်ပြီးမှဒီကျွန်တော်တို့ရဲ့ဒီ human chain access ကိုနေရာတကာမှာအကန့်အသတ်ရှိလုံဆောင်တော်ဖို့ကိစ္စတွေရဲ့အရာဒီကိုအားလုံးကျွန်တော်ခြုံငုံထည့်သွင်းပြီးမှကျွန်တော်လုံဆောင်သွားမှသားလေဒီနေရာပြန်နိုင်နေရာပြမဲ့သူတို့ရဲ့အနာဂတ်ကတော့ဟိုအဆင်ပြေမှာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ခုနကဒေါက်တာကလမ်ဆန်ဆောင်ပြောသလိုနိုင်ငံတကာအကူအညီလိုတယ်နိုင်ငံတကာ INGO တွေကုလသမဂ္ဂအဖွဲ့အစည်းတွေဒီအဖွဲ့အစည်းတွေကအဲ့ဒေတာထိသွာလာနိုင်ဖို့ကိုအစိုးရနဲ့သဘောတူညီချက်ကိုရထားရလားလုံခြုံသွာလာနိုင်မဲ့အနေအထားရှိပါလား
အဲမရပါဘူးအထူးသဖြင့်တော့ဒီကျွန်တော်တို့ဒီ care ကိုနေမြေထဲမှာသူတို့တွားလို့မရဘူး။ဒါပေမဲ့ကျွန်တော်တို့အခုဒီ KCC နေနဲ့ဒီ return ကိစ္စမှာဒီ Asuya ဒီ control area ကလူ ITP တွေကတော့ကျွန်တော်၄တောင်နီးပါးပဲရှိတယ်။အများစုကတော့ကျွန်တော်နေဆက်တလျှောက် care control area မှာရှိတဲ့ဒီ ITP တွေဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော် KCC နေနဲ့ဒီ Asuya နဲ့ကျွန်တော်တို့တွေ့တဲ့အချိန်မှာနေရာပြောင်းရင်းမှာနှစ်ဖက်ပါပါတယ်။ဒါကြောင့်မို့တကယ်လို့ကျွန်တော်နေရပြန်ရေးမှာအစိုးရသဘောတူညီမှုမှာ international ရဲ့ access ကအဲ့ဒီဘယ်နေရာမဆိုရောက်အောင်တွားနိုင်ဖို့ခွင့်ပြုဖို့လိုပါတယ်ဆိုတာကျွန်တော်တို့ထည့်သွင်းပြောထားတာပြောတာပြီဖြစ်ပါတယ
်ဒီနေရာမှာအကောင့်ထဲပေါ်ရေးမှာဒီ data တွေညီညာရေးရလဲအရန်အရေးကြီးပါတယ်ပြောမဆိုရင် KIA ကလည်း NCA နဲ့လက်မှတ်မထိုးထားတဲ့ခါကျတော့တက်မလို့ရဲ့သဘောထားရောဘယ်လိုရှိလဲတက်မလို့ဘက်ကရောဒီကိစ္စမှာပူးပေါင်းပါဝင်ကူညီနိုင်ပါမလား
အဲကျွန်တော် NRPC နဲ့တွေ့တဲ့အချိန်မှာတမ်တော်ဘက်ကကျွန်တော်တို့ဒီတွေ့ဆုံပြောတဲ့အချိန်မှာတမ်တော်ဘက်ကတော့ကျွန်တော်တို့အမြင်နဲ့ဒီ bilateral မှာဖြစ်ခဲ့မှုရှိမယ်လို့ကျွန်တော်တို့မှန်းဆပါတယ်။ဘာကြောင့်လဲဆိုတော့ဒီအခုဒီကျွန်တော်တို့ဒီဥက္ကဋ္ဌ KAO ဥက္ကဋ္ဌဒီပို့ချုပ်ဘန်နာကသူဥက္ကဋ္ဌတန်ဆတဲ့အချိန်ကနေစပြီးမှဒီ IDB ရဲ့ tango to design မှာလုံဆောင်သွားတဲ့အချိန်မှာဒီလေးလအဲဒီတစ်ခက်တဒီအပြစ်ခက်ရဆဲဒီနလအပြစ်ခက်ရဆဲတွေဖြစ်ပေါ်လာတာအရင်ဒီမူလဇင်းပြကအဲ့ဒါဖြစ်တယ်ဆိုတော့ PAO ဘက်ကလည်းဒီ bilateral ကိုထိုးဖို့တို့ရှိပါတယ်ဒါပေမဲ့တစ်ခက်ကဒီအစိုးဒီ NRPC ဒီတမ်တော်ဘက်ကဒီ NCA ထိုးတဲ့ဂတိကွေ DOC ကိုတို့ဒီ precondition ဒီထဲမှာဆိုရင်တော့ကျွန်တော်တို့အနေနဲ့ဒီ PAO အနေနဲ့တို့လက်မှတ်ထိုးဖို့အခက်အခဲတွေဖြစ်မယ်ဆိုတာကျွန်တော်တို့ကြိုတင်မှန်းဆရပါတယ်အဲ့ဒါကြောင့်မလို့ဟိုဒီ bilateral ကိုဒီဟိုဒီဒီ IDB ပြန်ရေးပုံမှာပဲ focus လုပ်ပြီးမှထိုးမယ်ဆိုရင်တော့ဒီနေရာပြန်ရေးကတော့အကောင့်တွေပေါ်နိုင်တယ်ဆိုတာကျွန်တော်တို့ယုံကြည်ပါတယ
်ဟုတ်ကဲ့ဒေါက်တာကလမ်ဆန်ဆောင်လီလိုင်းပေါ်မှာခဏနေပါဦးခင်ဗျာကျွန်တော်တခြားသရော့ရှင်တွေတခြားပင်နယ်ဆွေးနွေးမဲ့သူတွေကိုဖိတ်ခေါ်ခြင်းလို့ပါကျွန်တော်ရခိုင်မျိုးသားကွင်ရကဦးတင်ထူအောင်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဦးတင်ထူအောင်ခုနကဒေါက်တာကလမ်ဆန်ဆောင်တို့ကချင်ချီနေနဲ့တော့ရခိုင်ချီနေရတော့ကွာမထင်တယ်ဘာလို့လဲဆိုရခိုင်မှာတော့ခုလက်ရှိကိုတိုက်ပွဲတွေဖြစ်ပြီးဒုက္ခတွေကပြည်နေရတဲ့အနေထားအဲ့တော့အနေထားကဒုက္ခတွေရဲ့အနေထားပေါ့နောက်ဆုံးကြုံနေရတဲ့အနေထားမှာဆိုလို့ရှိရင်ကျွန်တော်တလောကဒီရပိုင်းတွင်းမှာပဲဒုက္ခတွေတွေ့ထားတဲ့ဘုံကြီးကြောင်းတောင်ကိုစစ်တပ်ကဝိုင်းတာတွေပဲကြုံနေရတော့အဲ့တော့စုစုပေါင်းဒုက္ခတွေကဘယ်လောက်ရှိနေပြီလဲကိုတင်ထူအောင်ရက်ခိုင်ပါအခုတိုက်ပွဲတွေကြောင့
်ဟယ်လိုဟုတ်ကဲ့ကချင်ဒုက္ခစစ်ပြီးဒုက္ခတွေနေလဲရက်ခိုင်စစ်ပြီးဒုက္ခတွေနေလဲကွာကြားချက်ကတော့နည်းနည်းရှိတယ်ကြာပါလဲဆိုတော့ကချင်မှာ IDB တွေကိုအရင်ဆိုရရောအခုဆိုရခွင့်ပြုတယ်နောက်ပြီးတော့ပေါ့နော်ဒီကချင်ပါတာရဲ့အခောက်အဦတွေမှာနေထိုင်ခွင့်ရှိတာပေါ့နော်ဒီလိုအခြေအနေမျိုးရှိတယ်အခုတော့ရခိုင်မှာတော့ဟိုတလားဟိုတနေ့ကဖြစ်ပျက်ခဲ့တာတော့ဒါကတော့တတိယနေ့မှာလည်းအကုန်လုံးပြည်ပြည်သားဖြစ်မှာပါခေါင်းကြီးကြောင့်တကြောင်ဝင်စစ်တယ်နောက်ပြီးဝင်စစ်တဲ့ခါမှာတက်ဆိုင်ရာဆရာတော်တွေကခွင့်ပြုချက်ကိုပေါ့နော်မရမကဆိုတဲ့ပုံစံမျိုးအတင်းအကျပ်လုပ်ယူတဲ့ပုံစံမျိုးဖြစ်လာတယ်ဒါဘယ်လိုမှမရှိတဲ့လေကိစ္စကျွန်တော်တို့မြင်တယ်ဒါတစ်ချက်အခုချိန်မှာကျွန်တော်တို့အရင်လဲကဒီပေါ့နော်ဒီဂျွန်လာဒီတိုက်ပွဲတွေဆက်ပြီးတော့ဖြစ်လာမယ်ဆိုရင်ကျွန်တော်တို့ခန့်မှန်းခဲ့တာပေါ့နော်လေ5000 6000လောက်ရှိလာမယ်လို့ကျွန်တော်တို့ခန့်မှန်းခဲ့တယ်ဒါပေမဲ့အခုချိန်မှာကျွန်တော်တို့ခန့်မှန်းခဲ့တဲ့နေပါရောက်လာပြီပေါ့နော်စေတင်းဆောင်ဒုက္ခတွေဥယျာဉ်စုစုပေါင်း4653ရောက်ရှိနေပြီပေါ့နော်4000ကျော်ပြီပေါ့ဒါဟာစခန့်မှာရှိနေတဲ့ဒါတနေ့ရခိုင်ပြည်နယ်လုံးမှာရှိတဲ့စေတင်းဒုက္ခတွေဥယျာဉ်ပေါ့နော်အဲ့တော့စခန့်ကိုမရောက်တဲ့ပေါ့နော်စခန့်ပြင်ပမှာရှိနေတဲ့စေတင်းဒုက္ခတွေဥယျာဉ်ရှိသေးရဲ့ဒီထဲမှာ4000ကျော်ထဲမှာ18435ရောက်ပေါ့နော်အဲ့တော့နောက်တစ်ခါစခန့်ထဲမှာရှိနေတဲ့စေတင်းဒုက္ခတွေဆိုပြီးရခိုင်မှာရှိတယ်24218ရောက်ပေါ့နော်အဲ့လိုကြွယ်ကြွယ်ရှားရှားမှုတွေတော့နည်းနည်းရှိပါတယ်အဲ့ဒါလေးတွေတော့ကျွန်တော်လည်း
ဒီရခိုင်ဒုက္ခသည်တွေနဲ့ပတ်သက်လို့အကူအညီကဘယ်ဟာကိုမှီခိုနေရလဲကျွန်တော်တို့တိတိကျကျနိုင်ငံတကာအကူအညီလည်းမတော်နိုင်တော့ရခိုင်ဒုက္ခသည်တွေကိုလက်တော်အကူအညီပေးနေတာဘယ်ပုံစံမျိုးနဲ့ပေးနေရလဲ
အဲကျွန်တော်တို့ကတော့ဒီမှာရခိုင်မှာရှိတဲ့ CSO အုပ်စုတွေရဲ့နောက်ပြီးသက်ဆိုင်ရာအာပေါ့နော်နီးဆက်ရာနီးဆက်အကြောင်းပေါ့နော်သက်ဆိုင်ရာမြို့နယ်တို့ဘာလို့ရက်ကွက်တို့ကပေါ့နော်ဟောတက်ကြွလှုပ်ရှားသူတွေရဲ့နောက်ပြီးတော့ဒီဒီတာရင်နိုင်ရဲ့စိတ်ဝင်စားတဲ့လူတွေကအဆုလိုက်အခွက်လိုက်ပေါ့နော်ဒီလိုပုံစံတိုင်းမျိုးပဲအဲကျွန်တော်တို့ဒီကုညီရေးကိုအဓိကလုပ်နေတာပေါ့နော်အဲတော့ကုညီရေးလုပ်နေတဲ့အခါမှာလည်းတို့မလိုလားတက်တာစီမှုတချို့လည်းကျင်းရတာရှိတယ်အဲတချို့နေရာတွေကြတော့လည်းဒီပေါ့နော်ကျွန်တော်ကပြောခဲ့တယ်လို့စကိုင်းပြင်မှာရှိနေစီမီဒုက္ခတွေရှိတယ်အဲ့ဒီနေရာဒီတော့ရောက်ခွင့်မရတာတွေလည်းအများကြီးပေါ့နော
်ဟုတ်ကဲ့အဲ့မှာကျွန်တော်တစ်ချက်မေးချင်တာကမြန်မာတပ်မတော်ကအမြဲဆဆွဲနေတာရှိပါတယ်အခုရခိုင်ဒုက္ခတွေရခိုင်ကြီးရွာတွေကိုသူတို့ပြစ်တက်ခတ်တဲ့ကိစ္စဝင်းရှာတဲ့ကိစ္စအဲ့ဒီမှာအေးရခိုင်လက်နက်ကင်ဖွဲ့ကရခိုင်ပြည်သူတွေကိုဂျားထဲမှာသူတို့တက်ဖြောက်ပြီးတော့လှုပ်ရှားနေတယ်အဲ့ဒါရခိုင်ပြည်သူတွေကိုကာဝယ်ယူပြီးတော့လှုပ်ရှားနေတယ်ဒီလိုမျိုးဆဆွဲတာတွေရှိပါလေခင်ဗျအဲ့တော့အဲ့ဒီအနေထားနဲ့ပတ်သက်လို့ရောဗာများပြောလို့ပါလေဒုက္ခတွေစခန်းတွေထဲမှာတကယ်ပဲအေးရခိုင်လက်နက်ကင်ဖွဲ့တွေရှိနေလို့လား
ကျွန်တော်ကိုယ်လည်းကြုံခဲ့ရတဲ့အစ်ကြုံတစ်ခုပါပဲကျွန်တော်ရောက်တိုက်ခိုက်ခံရပြီးတော့เนาะရောက်တိုက်ခိုက်ခံရပြီးနောက်တနေ့မှာပဲကျွန်တော်ရောက်ကိုရောက်သွားတယ်ရောက်ကိုရောက်သွားတဲ့အချိန်မှာကျွန်တော်တို့ရှိနေတဲ့ပေါ့เนาะကျွန်တော်တို့ဆေးရဒုက္ခတွေဆစ်ဆောင်စခန်းတွေသွားတယ်ရောက်ဒီကခံနေပါတယ်ရမီရခတွေပါတယ်အဲသွားတဲ့အခါမှာကျွန်တော်တို့သွားတဲ့အခါမှာပေါ့เนาะဒီလက်လက်ကြီးတွေနဲ့ပြစ်ခတ်တာကိုကျွန်တော်တို့ကိုယ်တိုင်ကျင်ခဲ့ရတယ်တနေ့တနေ့မှာလက်လက်ကြီးပြစ်ခတ်မှုပါပေါ့เนาะအချိန်ရေ30ဆက်မလဲ40ဆက်မလဲရှိတယ်အဲ့တော့ကျွန်တော်တို့ဒီဆက်ကြည့်ပေးလိုက်ရတယ်ဒီလိုမျိုးရောက်ရင်ချင်းမှုကြောင့်တခုမှတော့ဒီလိုပြက်ကတ်မှုတွေကျွန်တော်တို့ရှိနေတာတွေ့ခဲ့ရတယ်ကျွန်တော်တို့ဒါလက်တွေ့အခြေအနေပါမကြခင်ကလည်းကျွန်တော်တို့ဒီမှာဒီကိစ္စနဲ့ရောက်ရှိဖို့ဘယ်လိုရမလဲဆိုတဲ့အကြောင်းအရာလည်းဒီဒီဘိတ်တော့ဘာလို့မှဆွေးနွေးကြရဲကျွန်တော်တို့လုပ်ခဲ့ပြီးပြီတချို့ဟာကြီးအဲ့တော့ဒီအချက်တွေကကျွန်တော်တို့သက်ပေခံချက်တွေပေါ့နော်ဘာကြောင့်လဲဆိုတော့ဒီလိုနိုင်ငံတကာဒီတန်ဖိုးထားမဲ့ဆုံးနေပေါ့နော်ဒီပြက်ကဘာစိတ်ကတော့မှစစ်ချောင်ရဲတဲ့နေရာတွေကိုကျွန်တော်တို့အခုချိန်မှာတိုက်ရိုက်ခံရရတယ်အဲ့တော့ဒီဟာကိုကြည့်ချင်းအောင်ပြည့်ဘသူကလွန်တယ်ဘသူကလိုအပ်ချက်ရှိနေတယ်ဆိုတော့အချက်ကတော့ကျွန်တော်တို့ဒါကိုဟိုတိတ်ချာချင်းလဲကြမလို့ရဘူးလို့ကျွန်တော်တို့ကဒီလိုမြင်နေပေါ့နော်အဲ့တော့ဒီဟာဆက်ဆက်ချက်တွေကလည်းပေါ့နော်မြေကြီးအခြေအနေတွေနဲ့ကင်းကွာနေတယ်လို့ကျွန်တော်အဓိကပြောချင်ပါတယ
်ဟုတ်ကဲ့ဒီဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့အခုကရခိုင်လူမှုအဖွဲ့အစည်းတွေကအကူအညီပေးနေတယ်ပေါ့ရခိုင်ပြည်နယ်အစိုးရဗဟိုအစိုးရပြည်အောင်စုအစိုးရဖြစ်ဖြစ်ပြည်အောင်စုအစိုးရဖြစ်ဖြစ်နောက်ပြည်နယ်အစိုးရဖြစ်ဖြစ်အစိုးရအာဏာပိုင်တွေဘက်ကဒုက္ခသည်တွေအတွက်တည်ထောင်အကူအညီပေးတာမျိုးရှိပါလား
အခုရှိတော့ကျွန်တော်တို့အကူအညီဘယ်လောက်တောင်ရခိုင်ပြည်နယ်အစိုးရဖြစ်ဖြစ်အောင်ပံ့ပိုးပူကြီးလို့ကျွန်တော်မတွေ့ရဘူးနောက်တစ်ချက်ကကျွန်တော်တို့ပေါ့နော်ဒီပြည်ထောင်စုအစိုးရဝန်ကြီးတွေနဲ့လည်းကျွန်တော်ပြည်ထောင်စုဝန်ကြီးတွေနဲ့တွေ့ခဲ့တာရှိတယ်နောက်တစ်ခါကျွန်တော်တို့နိုင်ငံတော်သမ္မတရုံးနဲ့ပြည့်ခဲ့တာတွေရှိရဲအဲ့တော့ဒီအခြေအနေမျိုးမှာလည်းကျွန်တော်တို့ပြောတာပေါ့နော်ဒီဘက်ကအစိုးရဘက်ကလုတ်ကန်ဆောင်ရွက်မှုဟာကျွန်တော်တို့ဒီရက်သက်အဖွဲ့အစည်းတွေလုတ်ကန်ဆောင်ရွက်မှုလောက်တော့မှကျွန်တော်တို့တာမသွားတာရှိတယ်ဟိုအဲ့လိုပြောတဲ့အခါသူကဘာပြန်ပြောလဲဆိုသူတို့အနေနဲ့ကြာတော့တနိုင်ငံလုံးကိုထောက်ပံ့ရတယ်ဆိုဘတ်ဂျက်လိုက်နည်းတယ်ပေါ့နော်အဲ့တော့ဘတ်ဂျက်လိုက်ကိုကျွန်တော်ကတိုးလို့မရဘူးလားဒီချုပ်နေရာကြီးကကျွန်တော်ပြောတာပေါ့နော်အဲ့တော့သူတို့အနေနဲ့တော့စူးစမ်းကြည့်မယ်ဆိုတဲ့ဟာလျှောက်မယ်ဆိုကျွန်တော်တို့ဒီလိုအခြေအနေမျိုးပေါ့နော်ကျွန်တော်တို့ကြံခဲ့ရတယ်အဲ့တိတိယောက်ရောက်တော့ကျွန်တော်အခုချိန်ထိတော့အစိုးရဘက်ကတိတိယောက်ကူနေတာတော့မတွေ့ရဘူးဟိုအစိုးရဘက်ကပြန်လည်နေရာချထားရေးကိုထားဒုက္ခတွေရဲ့စာဝုန်းနေကိုတော့ကျွန်တော်တို့တိတိယောက်ကူနေတာပံ့ပိုးပေးတာတစုံတရာကျွန်တော်တို့အခုချိန်ထိမတွေ့ရသေးဘူးပေါ့နော
်ဟုတ်ကဲ့ခင်ဗျာကိုတင်ထူအောင်ဒေါက်တာကလမ်ဆမ်ဆောင်လေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်သရော့ရှင်တွေနဲ့ချုပ်ဆွေးနွေးမဲ့သူတွေဖိတ်ခေါ်ကြပါတယ်အရင်ဆုံးမိုက်အစ်တင်မဤတင်စာမောင်ကိုဖိတ်ခေါ်ကြပါလေမဤတင်စာမောင်ကတော့စစ်ဆန့်ကြီးတက်ကြွလှူရှားသူတူလည်းဖြစ်တဲ့ခါကျတော့စစ်ဆန့်ကြီးနဲ့ပတ်သက်ပြီးတော့မြို့ပေါ်တွေမှာဒီဥဆောင်လှူရှားနေတဲ့လူငယ်တူပါအဲ့တော့ကျွန်တော်သိကျင်တာကဒီကချင်မှာဖြစ်နေတဲ့ရခိုင်မှာဖြစ်နေတဲ့ဒုက္ခတွေအခြေအနေစီးပြဿနာတွေကိုတကယ်မြို့ပေါ်မှာရှိတဲ့လူတွေကရောတကယ်ကြကြနနသိတဲ့အခြေအနေရောက်နေပြီလားသိရောသိကြရဲ့လား
ဟုတ်ကဲ့ပါရှင်အခုဆက်နေတဲ့တက်စီဒီမတော့ပေါ့ဒီဘက်မှာအမျိုးမျိုးဝက်ဆက်လုပ်ကြည့်ရပေါ့လေးကြည့်ရပြီးတဲ့အတိုင်းတာအနေနဲ့တော့တိကြပါရဲဒါပေမဲ့ စ်ကိုတထဲဝဝဆန့်ကျင်ကြမလားလို့ပြောတဲ့အခါမှာစစ်ရဲ့ဒီထက်ဆူကျိုးတွေကိုတော့ဒီဘက်ကမြို့ပေါ်မှာနေကြတဲ့တင်ငယ်တွေအနေနဲ့တိုက်ပြီးမခံစားရတဲ့အတွက်ပေါ့နော်ဒီစစ်ကိုဆန့်ကျင်တဲ့ကိစ္စမှာတော့သူတို့အနေနဲ့တထဲဝပါခဲ့တာလို့တော့မရှိဘူးဒါပေမဲ့ကျမတို့အနေနဲ့ခံယူထားတာကဒီဗီယက်နမ်မှာအမေရိကန်တွေစစ်ရှုံးသွားရတဲ့အကြောင်းရင်းကဒါအမေရိကန်တွေကိုယ်ကဆန့်ကျင်လို့ပေါ့နော်ဆိုတော့အဲ့ဒီတော့ကျမတို့အနေနဲ့မြို့ပေါ်မှာနေခဲ့ပြီးရှိတော့လေအဲဒီရဲ့ပေါ့ကချင်ပြည်နယ်မှာဖြစ်နေတဲ့စစ်ပွဲတွေရခိုင်ပြည်နယ်မှာဖြစ်နေတဲ့ထိုးစစ်တွေအသက်တန်လို့နေရတဲ့ဒီမှာတမလာတဲ့ချိုးတွေကတော့ထိုးစစ်တွေအများဆုံးရုပ်ပင်သွားဖို့တက်ဆိုရင်တော့ကျမတို့မြေပေါ်မှာနေနေတဲ့ဒီလူတွေရဲ့စစ်ဆိုင်ကြီးလှုပ်ရှားမှုတွေစစ်ဆိုင်ကြီးဟောပြောမှုတွေရလဲအင်တန်မှဖျောက်တယ်လို့ယူဆတဲ့အတွက်ကျမတို့အနေနဲ့တော့ဒီမှာရှိတဲ့ဒီနယ်ကြီးပေါ့နော်တစ်နိုင်တစ်ပိုင်းအားဖြင့်တော့အများတန်းတော့ကျမတို့ကဒီပြည်ရေးစစ်ကိုအများတန်းဆန့်ကျင်နေတယ်ပြီးတော့မြန်မာတပ်မတော်ရဲ့တိုင်းနာဒေသတွေမှာထိုးစစ်တွေကျမတို့အနေနဲ့အများတန်းဆန့်ကျင်နေပါလိမ့်ရှင်ဟုတ
်ဟုတ်ကဲ့မဲအင်တန်ဆောင်တို့အခုဒီစစ်ဆိုင်ကြီးဆန္ဒပြလှုပ်ရှားမှုတွေဟောပြောပွဲတွေကျွန်တော်မကြကနာကျွန်တော်သတင်းတွေလုတ်ပါတယ်အဲ့တော့ဒီအရင်နဲ့ပတ်သက်လို့အာနာပိုင်ကြီးရဲ့သဘောထားရောဘယ်လိုရှိလဲအာနာပိုင်ကြီးဘက်ကထောက်ခံလားအာနာပိုင်ကြီးဘက်ကအနောက်ရှက်ပြီးတာမျိုးရှိလားအာနာပိုင်ကြီးရဲ့သဘောကဘယ်လိုများရှိပါလဲ
ဟုတ်ကဲ့အားလုံးကျွန်တော်ကြုံတွေ့ရတာကတော့အရင်အစိုးရခေါ်ပေါ့နော်အခုအစိုးရခေါ်ကသူတို့စောတက်လာကလေးကဒီငင်းချမ်းကြီးကိုလုံမယ်ဆိုပြီးတော့မှအဲတက်တဲ့ထန်တန်ကိုကြီးကျော်ကြကြပေါ့တကယ်သူတို့လက်ထံမှာငင်းချမ်းကြီးကိုဘယ်လိုပြောက်ပြမယ်ဆိုတော့မှတက်တဲ့တန်ထန်ကြီးကျော်တက်လာကြရတူတူပဲဒါပေမဲ့တကယ်ပုံဖော်မှုအပိုင်းကိုသွားကြည့်လိုက်မယ်ဆိုရင်ပြည်သူလူထုအသက်အရှင်နေတဲ့ရှင်ဒီမလေးအတန်ကဒီပေါ့ဒီအထက်ကအစိုးရကြီးပေါ့မရောက်နိုင်ဖြစ်နေမလွမ်းနိုင်ဖြစ်နေဆိုတော့ဒီမလေးကအစိုးရတော့အပိုကိတ်လုံးလုံးမရောက်ဖြစ်နေဆိုတော့ဒီမလေးအတွက်လုံးလုံးရတဲ့စပီကာလမ်းပေါ်ထွက်တာလည်းရှိတယ်ဆိုတော့ဒီမလေးကအမြဲတမ်းဒီလမ်းပေါ်ကနေပေါ့နော်အစိုးရကအမြဲတမ်းပေါ့အော်ရှစ်ပြောဆိုတာပေါ့နော်တစ်ခါကမကြားတဲ့အောင်ဆောင်းတာလားတကယ်ပဲမကြားတာလားမသိအောင်ဆောင်းတာလားတော့ဒါတော့ကျမတို့မသိဘူးဒါပေမဲ့အဲ့ဒီအကျိုးဆက်အနေနဲ့ကျမတို့အမြင်နဲ့ပြန်ရတာကကျမတို့ရဲ့ဒီဘက်ကစစ်ဆန့်ကျင်ရေးလှုပ်ရှားမှုဒီ serious တွေရက်ပြီးပါထိုးစစ်တွေရက်ပြီးပါလို့အမြင်နဲ့ online တိုင်းအဲ့ already ဒီအကုန်လုံးကပုံမှန် session ဒါမှမဟုတ်အခုဆိုရင်ပုံမှန်ချက်ကိုပေါ့နော်ရေးစီစီအနေနဲ့အများကြီးတက်ခံရတယ်ဒီချက်ကိုစိုးလာရင်905ခခွေလို့ပုံမှန်ဒီမျိုးကိုတက်ခံနေရတယ်တကယ်တော့ရေးချင်ကြီးဆိုတာကဒီရေးချင်းတိစောက်မှုကအစိုးရကိုယ်တိုင်ကလည်းတော့အစ်စ်နဲ့လုံဆောင်နေတဲ့အချိန်မှာစီတူဒီရဲ့ participation အမြင်နဲ့ပြောင်းနေတယ်စီတူရဲ့အတန်ကိုအမြင်နဲ့ချမှတ်ခံထားရနေတယ်ပြီးတော့မှဒီရေးစီစီဥပဒေပေါ်တော့ဒီပုံမှန်ချက်ရှိဒီပုံမှန်ချက်ကိုဆိုတာကလည်းကျွန်တော်တို့ဒီနိုင်ငံရေးတက်ကြောက်လှုပ်ရှားတွေနိုင်ငံရေးဓမ္မတွေဒီနိုင်ငံရေးအတိုင်းဝိုင်းမှာဆိုရင်အမြင်နဲ့တက်တာဖြစ်နေတဲ့ဥပဒေပြက်ပေါ့နော်ကျွန်မအနေနဲ့ခံယူထားတာကလက်လက်ခွင့်ဆိုတာအင်မတန်မှကြီးကျယ်နေရတဲ့ရှင်လူလက်ခွင့်ကိုပေါင်ကက်ထားလို့မရဘူးဆိုတော့လူလက်ခွင့်မှာစီးနဲ့ကန်းလို့လုပ်ရမယ်လူလက်ခွင့်ကိုဥပဒေတင်ရမယ်ဆိုကြတဲ့ဒါလက်မှတ်စာထုတ်ဖို့ပြောဆိုခွင့်ဖြစ်နေတယ်လို့ကျမတို့မတတ်မှတ်ပါရှင်ဆိုတော့ကျမတို့တွေအငြင်းတန်းပေါ့နော်ညီချင်းတကားပြောတိုင်းတိကျတော့ကျမတို့ကအာဏာရှိတွေလည်းမဟုတ်ဘူးလက်ရှိပြည်ပြည်ချားထဲမှာအမြင်ကပုံမှန်ဖြစ်နေတယ်သူလည်းမဟုတ်တဲ့ခါကျတော့ကျမတို့အတန်လေးကအစိုးရနားကိုကြားဖို့အရင်ခက်တယ်ဆိုတော့ကျမတို့ရဲ့ပါဝင်ခွင့်ကလမ်းမှာအမြင်ပြောနေကြတာဒီအတွက်ကျမတို့အမြင်နဲ့ပြင်ရတာဒီနေချေတော့မဟုတ်ဘူးအစိုးရကအမြင်နဲ့ပြန်လိုက်တဲ့လက်ဆောင်ကြီးကျမတို့ဒီငောင်းငါခါပြီးပြေးတယ်ဒီနေနဲ့ကျမတို့ကြုံနေရတာပေါ့နော်တော်တော်များကြုံကြတာကတော့ဒီရေးစုအနေနဲ့အမြင်နဲ့တားဆီးခံရတယ်ပေါ့ဆိုတော့ဒါကအစိုးရရဲ့ဒီပေါ့ဒီ now ပတ်စံပေါင်းမြောင်းများစွာပေါ့နော်ပိန်းပေါင်းမြောင်းများစွာနေချေကိုအကောင့်ထဲပေါ်နေတယ်ပြောပြီးတော့မှ
ဒီလိုရေရေးအပေါ်မှာပူပေါင်းပါဝင်ခြင်းတွေအများကြီးဆက်ဆက်ထားတဲ့အပေါင်းတွေပါရှင်။ဟုတ်ကဲ့ခင်ဗျာကျွန်တော်တော့တရရှိတူရှိပါတယ်slime buikon slime buikon ဆိုနေမြင်များလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့စစ်ချင်းနဲ့တမျှကာလပတ်လုံးတော့ IDTV လို့ရှိနေမှာပဲအဲ့တော့စစ်မဖြစ်အောင်တော့အခုချိန်ကြီးတော့အပြစ်ခရဆဲတာလို့ပါတော့ရထားလာရောကျွန်တော်ဖြစ်စေချင်တာကတော့ပင်လုံညီလာခံကိုဆက်လက်ပြီးတော့27ရက်စစ်ပင်လုံညီလာခံအဲ့ဒီညီလာခံဆက်လက်ကျင်းပစေချင်တယ်အခုကညီလာခံလည်းမကျင်းပနိုင်တော့ဘူးဆိုတော့တကယ်တမ်းကျတော့ဒီလိုမျိုးကြီးကျယ်တဲ့ဟို IDPD အိမ်ပြန်နိုင်အောင်တော့စစ်မဖြစ်ရလေအောင်ဒီပြည်လုံးညီလာခံမှာလည်းတော်တော်ဆွေးနွေးဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်နောက်မဟုတ်ရင်တော့ဒီတိုင်းတိခါရစေမယ်ဆိုတာတော့ဒါတော့အဆင်ပြေမှာပါဘူးအခုကညီမပြောလို့လို့ပြည်သူလူထုတွေကလည်းတော့ဆန္ဒပြတဲ့ချိန်မှာအစိုးရကလည်းတတ်မတော်ကိုညီညီမဆိုးလို့အပိပိနာရဘာလို့ရှိတော့27ရာစုပြည်လုံးညီလာခံအမြန်ဆုံးကျင်းပပြုလို့မှမလုပ်နိုင်မလဲဥပမာ
ဟိုအဲခွဲမခွဲထွက်ရဆိုတဲ့ဥစ္စာတော့နောက်ပြီးတော့မှခွဲထွက်ပိုင်ခွင့်ရှိတယ်ဆိုတဲ့ဥစ္စာတော့ကိုကျွန်တော်တို့ကခုမှမထဲပဲနဲ့အဲ့ဒါကနေစပြီးတော့မှဒီအပြစ်ခက်ရစီအထိသူတို့ပြုလုပ်နိုင်ထားတာလင်းအင်းနေပြတာမလို့ကျွန်တော်မြင်လေကြာ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒီပေးစာတွေမှာလည်းအဲ့လိုပါပဲတော်များပြောနေတာကနိုင်ငံရေးပြဿနာကိုအရင်ရှင်းရမယ်ဆိုရဲအခုဆိုရင်ပေးစာတစ်စောင်ဆိုရင် Do one Lunger သူကတော့တမရိုရဲ့သဘောထားမပြောင်းသေးရတော့ပြင်းချင်းချင်းမရနိုင်ဘူးပြင်းချင်းချင်းရတော့မှဖြစ်မယ်အဲ့တော့လူတိုင်းသိရမှာပြင်းစစ်ကြီးရဲ့တရားခါမြန်မာတမရိုဖြစ်တယ်ဆိုပြီးသူ့ရဲ့ပေးစာမှာလည်းပြောပါတယ်အဲ့တော့တခြားစာတော်များမှာလည်းအဲ့လိုပြောပါတယ်အဲ့တော့ဒေါက်တာဆလန်ကလမ်ဆမ်ဆောင်ကိုကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကခုတည်းဒေါက်တာကလမ်ပြောထားတဲ့အထက်မှာဒုက္ခတွေပြန်ရေးကိုအဓိကထားမဲ့ bilateral ထိုးရေးပေါ့နော်အဲ့ဒါမျိုးလို့တော့ဒါပေမဲ့နိုင်ငံရေးပြဿနာကိုမဖြေရှင်းနိုင်မနဲ့ဒုက္ခတွေပြန်ရေးကရောတကယ်တမ်း realistic ဖြစ်နိုင်ပါမလားအဲ့ဒါလေးကျွန်တော်တို့တိုးတိုးလေးဖြည့်ပြပါခင်ဗျဟု
တ်ကဲ့အဲ့ဒီ bilateral ကိုကျွန်တော်တို့ပြီးတဲ့နောက်မှာဒီ NC လမ်းကြောင်းကိုတွားဖို့ဆိုတာနိုင်ငံရေးလမ်းကြောင်းဖြစ်ပါတယ်ဒါဆိုအဲ့ဒီနိုင်ငံရေးလမ်းကြောင်းပေါ်မှာကျွန်တော်တို့တိုင်းတာတွေလိုချင်တဲ့ federal ပြည်ထောင်စုကြီးပေါ်လာရင်တော့အားလုံးအမဟိုပြီးတော့မှဖြစ်ပါတယ်ဆိုတော့ကျွန်တော်အဲ့လိုတင်နေယူယူကြည့်ပါတယ
်ဟုတ်ကဲ့အခုနောက်ခုနကဒေါက်တာကလမ်ဆမ်ဆောင်တို့ဂျိုးပန်းနေတဲ့ bilateral ဖြည့်ပေါ့ NCA မအဆင်မဟုတ်သေးတဲ့ bilateral ဖြည့်ရအောင်ဘယ်လောက်ထိဖြစ်နိုင်လဲခင်ဗျာတက်မတော်ကတော့ NCO ပဲသူကခံရက်ပြီးပြောနေတာကို
ဟုတ်တယ်အဲ့ဒါကြောင့်တက်မတော်က NCA ထိုးဖို့ကတိကဝတ်ပါမှ bilateral ထိုးမယ်ဆိုတဲ့ပြောဆိုချက်ကတော့ဒါbilateral မဖြစ်ဖို့များမဲ့ဘက်ကိုတွားနေတယ်ဆိုတာကျွန်တော်တို့အဲ့လိုဟိုကျွန်တော်မြင်တာပေါ့အဲ့ဒီကိစ္စကို
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်အချင်းစစ်သွားလို့ပါအခုပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာကလမ်ဆန်ဆောင်ဦးတင်ထွန်းအောင်နဲ့ကျွန်တော်တို့ရှင်ဒီအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျွန်တော်ဝယ်ပြပါခင်ဗျာ